မရဒေါင်းလက်ထရရဲ့ပတ်တန်းကာလနောက်ဆုံးသတင်းပတ်တွေအတွင်းကာဝေးဆိုင်ရာမူဝါဒအကြီးအကျယ်အပြောင်းလဲလုပ်မှာဆွေးနွေးနေကြခြင်းမှာပဲအမေရိကန်ဥဆောင်တဲ့စစ်ပွဲနဲ့ပတ်သက်ပြီးကာဝေးဌာနယာယီဝန်ကြီးခရစ္စတိုဖာမီလာရဲ့ဌာနဆိုင်ရာပထမဆုံးထုတ်ပြန်တဲ့စာထဲမှာရှင်းလင်းမညီတဲ့သဘောတွေတွေ့နေရပါတယ်။တောက်ကြံတဲ့ထုတ်ပြန်တဲ့စာထဲမှာဒီစစ်ပွဲဟာမပြီးဆုံးသေးကြောင်းဖော်ပြထားတယ်လို့အောက်တိုင်းသားနဲ့အပေါင်းပါတွေကိုချေမုန်းတာဟာပြီးဆုံးလို့နေဖြစ်နေပေမဲ့အရင်မဟာဗျူဟာတွေတဲကပေါင်းရင်းမှုမျိုးကိုရှောင်ပြီးပြီးဆုံးတဲ့အထိတိုက်ရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းနောက်တစ်ပတ်မှာတော့မစ္စတာမီလာကဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကိုယ်စားရှိတဲ့လောက်လှုပ်ဆောင်ခဲ့ပြီးစိန်ခေါ်မှုတွေကိုချေမုန်းနိုင်နေဖြစ်ကြောင်းအခုချိန်ကတပ်သားတွေအင်ပြန်လာတော့မယ့်အချိန်ဖြစ်ကြောင်းရေးသားထားတာပါ။ကာဂွေဌာနမှာမတ်အက်စပန်နီယာအတွက်မေလကအခုလိုအချိန်မျိုးမှာအစားထိုးခန့်ချက်လာနေပတ်သက်ပြီးလက်ရှိနဲ့လက်ဟောင်းစစ်ဖက်ဆိုင်ရာအခြေခံအရာရှိတွေနဲ့ကျန်းကျန်သူတွေကစိုးရိမ်ကြောင်းပြောကြခဲ့ကြပြီးဒါအမေရိကန်အစိုးရမူဝါဒပြောင်းလဲမှုတွေအမြန်လောက်လာနိုင်တယ်လို့မတည်ငြိမ်တဲ့အနေအထားမျိုးတွေပေါ်လာနိုင်တယ်လို့သတိပေးကြပါတယ်။အယ်တိုင်တန်နဲ့တခြားအကျန်းဖက်ဖွဲ့တွေခြေကုပ်ယူလို့မရအောင်မဟာမိတ်တွေနဲ့လက်တွေပြီးအနည်း20နီးပါးတိုက်နေတဲ့အက်ကန်စစ်ပွဲအတွက်တာဝန်ချထားတဲ့အမေရိကန်တပ်သား4,500လောက်ကိုသမ္မတထရမ့်ကပြန်ပြီးခေါ်ယူခြင်းနေတာအတွက်လဲစိုးရိမ်နေကြတာဖြစ်ပါတယ်။